မြန်မာတရုတ်နှစ်နိုင်ငံကြီးစပ်နေရဲ့ရှမ်းနဲ့တချင်ပြည်နယ်နယ်စပ်တွေမှာတရုတ်ဘက်ကခြံစည်းရိုးကာနေတဲ့ကိစ္စကိုနှစ်နိုင်ငံဒေသခံတောင်းရှိသူတွေစူးနှွေးနေတဲ့အကြောင်းပြင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။ပြီးခဲ့တဲ့နိုဝင်ဘာလကစလို့မြန်မာနဲ့ထိစပ်နေတဲ့နေရာတွေမှာတရုတ်ဘက်ကခြံစည်းရိုးအခိုင်အမာကာယံနေရာတွေရှိပြီးတချို့နေရာတွေမှာနယ်စပ်အမှတ်အသားကြောက်တိုင်တွေကိုကျော်ပြီးကာယံနေရာတွေရှိလို့မြန်မာအုပ်ချုပ်ရေးဘက်ကကန့်ကွက်တဲ့ကိစ္စတွေဖြစ်ပေါ်နေပါလေ။ဒါကိုကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာဦးစီးဖွဲ့ရီနဲ့တရုတ်ဒင်ချန်းခရိုင်ဒုမျိုးတော်ဝန်အဆင့်အရာရှိတွေဒီကနေ့ဒီဇင်ဘာ22ရက်ချင်းရွှေဟော်မြို့မှာတွေ့ဆုံပြီးတရုတ်ဘက်ကခြံစည်းရိုးကာရေးကိစ္စအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ဒီနေ့ဆွေးနွေးပွဲကိစ္စကိုကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာလောက်ကင်မြို့နယ်အုတ်ချုပ်ရီမှုဦးငွေတူကအခုလိုပြောပါတယ်
။ဒီကမင်းခေါ်တာပေါ့ဗျာ။အဲ့ဒီဟာတော်တော်ရဲ့ဆန္ဒနာတွင်းကိုဆန်ယူလာကြတယ်ဆိုတော့ကျွန်တော်တို့ဆမီတာအတိတ်ကတော့ကျွန်တော်ကြားပါတယ်။နောက်ကအဲ့လိုမျိုးဆန်ယူကြမယ်ဆိုလို့ရှိရင်ဒီဘက်ကိုအပြစ်ပေးဖို့တော့ကျွန်တော်တို့ဒီကိုရှင်းနေကြပါတယ်ဒီတော့ဒီဖွဲ့ရမယ်။ကျွန်တော်လည်းမြင်ကြည့်တယ်ဘာဖြစ်လို့ကျွန်တော်အဲ့လိုကာနေရတာလဲဆိုတော့တရားမဝင်ထုတ်မှုမရှိအောင်လုပ်ကြတာပါ။တို့ဒီကိုဗစ် -19 ကကျန်းမာရေးပတ်သက်သွားတဲ့အချိန်မှာတော့ဒါတွေပြန်ဆုတ်ပြေးမယ်လို့ပြောပါတယ်ဗျ။
တရုတ်နဲ့ကြီးစပ်နေတဲ့ရှမ်းနဲ့ကချင်ပြည်နယ်နယ်စပ်တစ်လျှောက်မှာလည်းအလားတူအခြေအနေတွေဖြစ်ပေါ်နေပြီးကချင်ပြည်နယ်အစိုးရအဖွဲ့ညွှန်ကြားမှုဦးမျိုးချစ်ကတော့ဒါကိုမြို့နယ်အဆင့်ကန့်ကွက်ထားကြောင်းနိုင်ငံသားကြီးပြည်အောင်စုဝင်ကြီးဌာနကလည်းတင်ပြထားကြောင်း VOA ကိုပြောပါဗျ။ဒီ
လိုပဲတရားမဝင်ကားနေရာလည်းကျွန်တော်ပြောချင်တယ်။နယ်စပ်မှာဒီလိုပဲကတလို့လို့တလို့လို့ကျွန်တော်တို့အသက်ဆိုင်ရာထပ်ဌာနတင်ပြတယ်။နိုင်ငံသားကြီးဝန်ကြီးဌာန Officer ဖြစ်တယ်လေ။ကျွန်တော်ကကျွန်တော်ဒီမှာလုပ်တဲ့ကိန်းနဲ့ဟာကိုပတ်သန်းတမလို့ခြောက်ခိုင်းနေတော့ဘယ်လိုလုပ်လို့နေပါလဲ။အော်ဒီဘက်ကလည်းဆယ်ယောက်မျိုးနဲ့အဲကောက်ဝဲထားတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ပြောတယ်လို့ဆောင်ရွက်ထားပြီးပေးနိုင်မယ်။ကျင်ပြပါတယ်။ဒါလို့လည်းအထက်ဌာနတင်တယ်လေ။အထက်ဌာနကသူတို့က GDP ဆက်လုပ်တာပေါ့
။နေစားချက်စီရုပ်တခြားမှာလည်းနေကြားဆောင်ရဲကင်းတွေကိုတစ်ခုနဲ့တစ်ခုမြင်နိုင်လောက်တဲ့အကွာအဝေးမှာထားတယ်လို့မောင်းသူမဲ့လေရင်တွေနဲ့လည်းတရုတ်ဘက်ကအချိန်ပြည့်စောင့်ကြည့်နေကြောင်းနှစ်နိုင်ငံနေစားရွှေလီမြစ်တခြားအခြေအနေကိုမူဆယ်မြို့ကကိုတောင်ခန်းကပြောပြပါတယ်
။ဒီလိုနဲ့ရောစီရီးယားကဘယ်လိုမှဝင်လို့မရအောင်အနောက်ဘက်ကလည်းတက်လိုက်တဲ့ကျွေးကအဲ့လိုမျိုးတက်ဆင်ထားရတယ်။ဆန်စီယိုကနှစ်ထက်ပဲပထမတစ်ထက်ကကျတော့တန်ဇန်နီးယားကအရင်းကြီးလေ။အဲ့အရင်းကြီးပြီးရင်ဒီအောက်မှာကျတော့တန်ဆီစီစထားတာ။ဥပမာဖီဒလာနဲ့ထောင်းလို့ခုံးဆင်းလို့မရအောင်ဒီဘက်ခုံးဆင်းတာအဲ့အောက်ကလည်းတန်ဆီစီနဲ့ညီမှာပဲ။တန်ဆီစီကလည်းတပွေမဟုတ်ဘူးတုံးကြီးစထားအဲ့လိုမျိုးရှိတယ်။ဒီလေပရိုဂူရိုက်တာလေဒီမက်တွေသုတ်ဆင်းတယ်အဲ့လိုစောင့်ဖို့အောင်ရိုက်တာလေအဲ့လိုနှစ်တာလေထောင်းထဲမှာလည်းအဲ့လိုမျိုးဒီလို
နှစ်နိုင်ငံချိဆက်နေရဲ့ညဆက်အရှိကီလိုမီတာ 2,000 ကျော်မှာ659ကီလိုမီတာလောက်ခြံစည်းရိုးကပြီးသွားပြီလို့သတင်းတွေထွက်ပေါ်နေရလဲရှိပါတယ်။အမြင့်ကဆက်ပြီးကျော်ပြီးတောင်ပိုင်းမဟာဒရိုင်းလိုလူပြောများလာတဲ့တန်ဆူချိုးတွေနဲ့အခိုင်အမာခြံစည်းရိုးကရမှုကမြန်မာဘက်အကြံကိုဗစ်အတည်ပြုလူနာ3000ကျော်တိဆုံးသူ 2,000 ကျော်လာတဲ့အချိန်မှာလူပေါင်းကိုဝင်တော်ကိုတားဆီးဖို့ယာယီပိတ်တာလို့ယူနန်တောင်ရှိသူတွေကပြောနေပါတယ်။တရုတ်ဘက်ကတော့ခြံစည်းရိုးကာလို့မရတဲ့ကြောက်ကမ်းပါလို့နေရာမျိုးတွေကလွဲလို့ကြံတဲ့လူဝင်ထွက်လုံလို့ရတဲ့နေရာတိုင်းမှာခြံစည်းရိုးတွေကနေရပါကာလာရှိအငင်းပွားနေတဲ့နေနမိတ်ကိစ္စတွေပြည်လဲဖို့မြန်မာတရုတ်ငယ်စပ်ဒေသများစီမံခန့်ခွဲရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုစာချုပ်1999ကိုလက်မှတ်ရေးထိုးထားပေမဲ့အငင်းပွားမှုတွေကဒီနေ့အထိရှိနေကြုံဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေတင်ပြပို့ထားတာပါ